္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 အစီအစဉ်တွေကိုလိုင်းဒိုမီတာ 1925 တို့ကနေတိုက်ထိုးရနေပါပြီ။ဒီမှာနောက်လာပါအခုညနေခင်းအစီအစဉ်တွေကိုတာဝန်ယူသိဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ။ Dorian Atlantic Hurricane မုန်တိုင်းဟာGrand Bahama Island ကျွန်းမြောက်ဖြားမှာအင်အားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခတ်နေပါတယ်။နောက်ဒီ Afghanistan နိုင်ငံကဘူးမြို့တော်မှာတနင်္လာနေ့နောက်ပိုင်းကပောက်ကွဲမှုကသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်တွေကပြောပါတယ်။ဒီလိုထိတဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလည်အောင်။
ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကြောက်တော်ဖက်မှာတပ်မတော်စစ်ကြောင်းကိုအေးတပ်ဖွဲ့ကဘုံခွဲပြီးတိုက်ခတ်ခဲ့တာကြောင့်အရွာသားတွေထိခိုက်ဒဏ်ရာရသွားတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီကကျွန်တော်တို့အုပ်ချုပ်မှုစစ်ကားလုပ်ဖို့ဆိုတော့စစ်ကြောင်းတောင်းအားတောက်တော့ကလည်းမဟာဘူးကြီးကလည်းသွားတာတရားတစ်ပင်သွားအဝင်မှာတရားတစ်ပင်ကြီးအဲ့တရားတစ်ပင်တော့နောက်ပြန်ခါကျတော့ပိုင်းလုံး
တက်မတော်ပြောခွင့်ရဘုံမူကြီးဝင်းစောဦးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ပြီးခဲ့တဲ့လလယ်ကလေးကရှမ်းမြောက်ပိုင်းဖက်မှာတိုက်ပွဲတွေဖြစ်နေပြီးမနေ့ညကလည်းကုခိုင်မျိုးတဝိုက်တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်စစ်ဘေးရှောင်တွေတိုးလာနေတဲ့သတင်းကြားမှာပါတခါမြန်မာနိုင်ငံကိုအလဲပတ်ရောက်နေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ခီစဉ်ပေါ်မြမလူခွင့်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီဘာကြောင့်ဝေဖန်ပြောဆိုလိုက်တဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့ရောက်သတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
် Dorian Atlantic Hurricane မုန်တိုင်းဟာ Grand Bahama Island ကျွန်းမြောက်ဖြားမှာအင်အားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခိုက်နေတာကြောင့် Bahama ကျွန်းစုမှနေထိုင်နေသူတွေဟာဒီမုန်တိုင်းတံကိုအပြင်းထန်ခံနေရပါတယ်မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကြီးရွာသွန်းတာကြောင့်ရေကြီးရေလျှံတာတွေလည်းဖြစ်နေပါတယ်ကျွန်းစုတွေမှာတနင်္ဂနွေနေ့ညဘက်စတင်တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာတနင်္လာနေ့တနင်္လာလုံးထိခက်ပြေးပြေးသာရွေးရှားတိုက်ခတ်နေတာပါဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဘက်စီရွေးရှားတိုက်ခတ်နေတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ဘာဟာမားဝန်ကြီးချုပ်ဟျူဘတ်မင်းနစ်ကဒီမြောက်ပိုင်းဘာဟာမားစ်မှာဘယ်တော့မှမကြုံခဲ့ဘူးတဲ့မုန်တိုင်းကိုရင်ဆိုင်နေရပါတယ်အခုအခါမှာတော့ရှာဖွေရေးကယ်ဆယ်ရေးနဲ့ပုံမှန်တိုင်းပြန်လည်ပတ်နိုင်ဖို့အဓိကထားဆောင်ရွက်မှာပါဒီဒေသမှာနေကြသူတွေကယ်ဆယ်ရေးသမားတွေအတွက်လဲဆူတောင်းပေးပါဆိုပြီးတော့ပြောပါတယ်တနင်္လာနေ့သတင်းတောက်တွေနဲ့တွေ့ဆိုရမှာအဘဂူအိုင်လန်မှာလူ9ဦးသေဆုံးကြောင်းလဲသူကအတည်ပြုပြောပါတယ် Grand Bahama ကျွန်းကဒေသခံတွေမုန်တိုင်းဆဲသွားတဲ့အထိအိမ်ထဲမှာနေကြဖို့လဲသူကတိုက်တွန်းပါတယ် American Hurricane မုန်တိုင်းစင်တာကတော့ Dorian မုန်တိုင်းဟာပြင်းအားအဆင့်5အားအကောင်းဆုံးအနေထားကနေအဆင့်6ထိရော့ကျသွားပေမဲ့အင်္ဂါနေ့မနက်ပိုင်းထိလေတိုက်နှုန်းပြင်းအားတနာယီကို195ကီလိုမီတာနှုန်းထိတိုက်ခတ်နေတယ်လို့ဆိုပါတယ်မုန်တိုင်းဟာအင်္ဂါနေ့နောက်ပိုင်းမှာဖလော်ရီဒါအရှေ့ဘက်ကမ်းရိုးတန်းကိုတိုက်ခတ်နိုင်ပြီးဒီဗုဒ္ဓဟူးနဲ့ကြာသပတေးနေ့တွေမှာတော့ဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေကိုဝင်ရောက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်အဲ့ဒီဒေသခံတွေကိုအာဏာပိုင်တွေကပြောင်းရွှေ့ပေးနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမုန်တိုင်းသတိပေးချက်တွေကိုတီတာမှရေးသားနေသလိုမုန်တိုင်းဝင်ရောက်တဲ့ဂျော်ဂျီယာတောင်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပြီးတော့ကယ်ဆယ်ရေးအစီအစဉ်တွေအတွက်တိုင်ပင်ဆွေးနွေးခဲ့ပါတယ်ခင်ဗျာ
အီရန်သမ္မတဟက်ဆန်ရူဟာနီကအမေရိကန်နဲ့နှစ်ဖက်မဆွေးနွေးနိုင်ဘူးလို့ဒီနေ့ညင်းဆိုလိုက်ပါတယ်။အီရန်လွှတ်တော်မှာမေကွန်းဖြစ်ရမှာသမ္မတရူဟာနီကအမေရိကန်နဲ့ညှိနှိုင်းဆွေးနွေးပွဲတွေပြန်ဖြစ်နိုင်ဖို့တခုတည်းသောနည်းလမ်းကအမေရိကန်ဘက်ကနေအီရန်ပေါ်ပိတ်ဆို့တံခတ်ထားမှုတွေကိုရုတ်သိမ်းပေးဖို့သာဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါအပြင်သမ္မတရူဟာနီကဆက်ပြီးအခုလိုညှိနှိုင်းဆွေးနွေးပွဲမှာ2015ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာနျူကလ িয়ার စာချုပ်မှာလက်မှတ်ဝိုင်းထိုးခဲ့တဲ့တခြားနိုင်ငံတွေလည်းဝိုင်းပါဖို့လိုနေတယ်လို့ဆိုပါတယ်။တကယ်တော့ပြည်ထောင်တရုတ်ပြင်သစ်ရုရှားဂျာမနီနဲ့ဥရောပသမဂ္ဂတို့ပါပါဝင်လက်မှတ်ထိုးခဲ့တဲ့ဒီအီရန်ရဲ့နျူကလ িয়ার သဘောတူထားချက်တွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်ဝေဖန်ပြီးမနစ်ကနှုတ်ထွက်ခဲ့တာပါပြီးခဲ့တဲ့ပတ်တုန်းကတော့သမ္မတထရမ့်ကသမ္မတရူဟာနီနဲ့တွေ့ဆုံဖို့အလားအလာကောင်းတွေရှိလာတာမို့သူ့ဘက်ကလည်းလမ်းဖွင့်ထားတယ်လို့ပြောခဲ့ပါတယ်ဒါပေမဲ့သမ္မတထရမ့်ကတော့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ထက်ပိုပြီးသဘောတူချက်အသစ်တစ်ခုရချင်တာမှာအီရန်နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်တာအပြင်မစ်ဆိုင်းထုံးစမ်းသပ်ပစ်လွတ်မှုပါတာမြင့်ဖို့ထပ်ထည့်ခြင်းနေပါတယ်။အီရန်သမ္မတရူဟာနီဘက်ကတော့ဥရောပသမဂ္ဂအနေနဲ့အမေရိကန်ပိတ်ဆို့မှုကိုကြော်လာပြီးအီရန်ကရေနံဝယ်ရွေးတန်တိတ်တန်ချဖို့လိုလာကြောင်းဒီနေ့ထုတ်ပြောခဲ့ပြီးအဲ့ဒီလိုမဖြစ်ရင်အီရန်အနေနဲ့နျူကလ িয়ার သဘောတူထားချက်ကလည်းနောက်တစ်ဆင့်ထပ်ဆုတ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာတနင်္လာနေ့နောက်ပိုင်းကပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်ကြောင်းတာလီဘန်တွေကပြောပါရယ်အမေရိကန်တာဝန်ရှိသူတွေကအာဖဂန်ကဒီထောင်ထဲချီတဲ့အမေရိကန်တပ်ဖွဲ့တွေပြန်ဆုတ်ခွာရေးအစီအစဉ်တွေပါဝင်တဲ့အသေးစိတ်အချက်လက်တွေကိုအာဖဂန်သမ္မတအရှရက်ဂါနီကိုပေးအပ်ပြီးနိုင်ပိုင်းကြာမှာပဲပောက်ကွဲမှုဖြစ်ခဲ့တာပါနိုင်ငံတကာအဖွဲ့အစည်းတွေ AKR တွေရှိရာ Green Village ဝင်းတွင်ဘုံပေါက်ကွဲမှုကြောင့်လူ16ဦးတက်မနေတည်ဆုံးပြီးတရာကျော်ဒဏ်ရာရခဲ့ပါတယ်။နေအိမ်တချို့လည်းထိခိုက်ပျက်စီးခဲ့ပါတယ်။အစောပိုင်းတုန်းကအမေရိကန်အရာရှိတွေကသူတို့တပ်ဖွဲ့ဝင်တွေစုခွာရေးနဲ့ပတ်သက်လို့တာလီဘန်တွေနဲ့သဘောတူညီချက်မူကြမ်းတစ်ခုရရှိခဲ့တယ်လို့ပြောဆိုထားပြီးအဲဒီသဘောတူညီချက်အတည်ဖြစ်အောင်လက်မှတ်ရေးထိုးတဲ့နေ့ကနေ135ရက်အတွင်းအာဖဂန်မှာရှိတဲ့အမေရိကန်စစ်ကန်5ခုကတပ်ဖွဲ့ဝင်တွေစနစ်တကျထွက်ခွာရမှာပါ။အပြန်အလှန်အနေနဲ့တာလီဘန်တွေကလည်းအယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့လက်တွဲဖြစ်သွားမှာဖြစ်တယ်လို့အာဖဂန်နစ္စတန်ဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကိုတိုက်ခတ်မဲ့အကြမ်းဖက်သမားတွေခိုးယောင်းတာဒေသမဖြစ်စေဘူးအာမခံရမှာပါလက်ရှိမှာတော့အမေရိကန်စစ်သည်14,000လောက်ဟာအာဖဂန်နစ္စတန်မှာတပ်ဆွဲထားပြီးအားလုံးတိထားတဲ့အမေရိကန်စစ်ကန်အရေးအတွက်ခုနှစ်ခုအထိရှိနေပါတယ်ခင်ဗျာ
ဒီချိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်အနေနဲ့ဥရောပသမဂ္ဂကခွဲထွက်ရေးသူ့ရဲ့မဟာဗျူဟာကိုပါလီမန်ဘက်ကလက်မခံပဲပယ်ချမယ်ဆိုရင်လာမယ့်အောက်တိုဘာ14ရက်နေ့မှာရွေးကောက်ပွဲတွေကျင်းပဖို့တောင်းဆိုကောင်းတောင်းဆိုလိမ့်မယ်လို့ထိပ်တန်းပြည်တင်အရာရှိတယောက်ကထုတ်ပြောလိုက်ပါတယ်ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲပြည်ထောင်ခွဲထွက်မယ်ဆိုရင်ခွဲထွက်ရေးအစီအစဉ်ကိုဆိုင်းထားဖို့ဝန်ကြီးချုပ်ကိုဖိအားပေးရင်ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party ဖွဲ့ဝင်တွေကိုယ်တိုင်အတိုက်အခံတွေနဲ့ပေါင်းပြီးလာမယ့်အင်ကာနေ့မှာမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်တကယ်လို့ရွေးကောက်ပွဲဆွဲပြီးကျင်းပဖို့တောင်းဆိုမယ်ဆိုရင်ပါလီမန်ရဲ့သုံးပုံနှစ်ပုံအများစုသဘောတူညီချက်ရဖို့လိုအပ်ပါတယ်အတိုက်အခံ Labour Party ကတော့အောက်တိုဘာ14ရက်နေ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်သူတို့ဘက်ကသဘောကျတဲ့အကြောင်းပြောထားပြီးဖြစ်ပါတယ်46နှစ်အဖွဲ့ဝင်ဖြစ်ခဲ့တဲ့ပြည်တည်ရဲ့ပါဝင်မှုအဆုံးသက်ရေးနဲ့ခွဲထွက်ဖို့ကိုဥရောပသမဂ္ဂနဲ့သဘောတူညီမှုရအောင်လုပ်နိုင်လိမ့်မယ်လို့ဆိုပြီးဝန်ကြီးချုပ်ဂျွန်ဆန်ကစောစောပိုင်းမှာပြောဆိုထားပါတယ်။ဒါပေမဲ့သဘောတူညီမှုမရရင်လည်းအောက်တိုဘာ31ရက်နေ့ထွက်မယ်ဆိုတဲ့သတ်မှတ်ရအတိုင်းမဖြစ်ဖြစ်အောင်လုပ်မယ်ဆိုပြီးတော့လည်းဝန်ကြီးချုပ်ဂျွန်ဆန်ကဖြည့်ဆွက်ပြောခဲ့ပါတယ်ခင်ဗျာ။
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူဆက်လက်ပြီးတော့ကြီးညာနေပါရယ်ခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကူတာပြင်ကျေးရွာမှာ2018ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့မြမတက်မတော်အနေနဲ့ခုံရုံးဖွဲ့စစ်ဆေးနေရတွေဟာ AP သတင်းဌာနကထုတ်ပြန်တဲ့သတင်းကြောင့်မဟုတ်ပဲတက်မတော်ရဲ့စစ်ဆေးရေးနဲ့ပတ်သက်လို့လှုံ့ထုံးလုံနီးအတိုင်းစစ်ဆေးရာကနေသိရှိခဲ့တာဖြစ်ကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းဘုံမှုချုပ်ဇမင်းထွန်းကပြောပါရယ်
အိုက်ချစ်စင်ပေါ်မှာပဲကျွန်တော်တို့အခြေခံပါတယ်။အိုက်ချစ်စင်ပေါ်မှာအခြေခံတယ်။အိုက်ချစ်စင်ပေါ်မှာအခြေခံတယ်။အခြေခံပြီးကျွန်တော်တို့အိုက်ချစ်စင်ပေါ်မှာရုံးမတော်ဦးရဲ့ဆောင်ရွက်စီရေးကထပ်တန်းတော့ကျွန်တော်တို့သိသိဖြစ်စီပါပဲ။ဖြစ်စီတဲ့အခါမှာကျွန်တော်တို့အနေနဲ့ဒီရေးမှာလိုက်နာရမယ်။ဉာဏ်သားချက်တွေဒီလိုစီစဉ်နေရှိတယ်။ဖြစ်စီရေးမှာဖောင်းရရမယ်။အားလုံးကြီးပေါ့။ဒီတော့ဒီမန်ဒီပေါ်ဒီမှာအိမ်သာဖောင်းမှုအားနေတယ်ဆိုတာကိုသိရှိရတယ်။အဲ့လိုသိရှိရတဲ့အတွက်ကျွန်တော်စစ်တရားရုံးခေါ်ပြီးဒီစစ်စီကြံရယူပြီးဆောင်ရွက်ဖို့ဖြစ်လာခဲ့ဖြစ်ပါတယ်။ဒါကိုဒီနေ့ဆောင်ရွက်နေခြင်းဖြစ်ပါတယ်။
2018ဖေဖော်ဝါရီလကရေးသားခဲ့တဲ့ AP သတင်းမှာတော့ကူတာပြင်ရွာနီးမှာလုံခြုံရေးတပ်ဖွဲ့တွေကတပ်ဖြတ်ပြီးတော့လူစုလိုက်အပြုံလိုက်မြုပ်နှံထားတဲ့နေရာအနည်းဆုံး9နေရာတွေ့ရပြီးတော့ဒီမြုပ်နှံထားတဲ့သူတွေဘယ်သူဘဝမှမသိအောင်မျက်နှာကိုအက်စစ်နဲ့ပတ်တနက်နဲ့ပစ်ပြီးတော့ပုံဖြတ်ခံထားရတယ်လို့ဆိုရတယ်။ကူတာပြင်ရွာဘက်မှာရွာသားအများပြားအပါအဝင် ARSA အဖွဲ့နဲ့တပ်မတော်တို့ရင်ဆိုင်တိုက်ပွဲဖြစ်ရမှာ ARSA ဘက်က19ဦးသေဆုံးခဲ့ကြောင်းနဲ့ AP သတင်းဌာနရဲ့ဖော်ပြချက်တွေဟာမှားယွင်းကြောင်းမြန်မာအာဏာပိုင်တွေဘက်ကညှင်းဆိုထားတာပါ။မြန်မာတက်မတော်အနေနဲ့အခုလိုစုံစမ်းစစ်ဆေးမယ်လို့ပြောလာပေမဲ့ဥပဒေနဲ့အညီဆောင်ရွက်ပါမလားဆိုတာကိုတော့တန်တရာရှိတဲ့အကြောင်းလူခွင့်ဆောင်ကြည့်သူတွေကထောက်ပြပါရတယ်။ဒါဟာအောက်ခြေရဲဘော်တချို့ကိုအေးအေးယူပြဖို့ဖြစ်ပြီးတော့နိုင်ငံတကာကိုအာရုံလွှဲဖို့လုပ်တဲ့လုပ်ရတာဖြစ်မယ်လို့လူခွင့်ဆောင်ကြည့်ရေးအဖွဲ့ Human Rights Watch ရဲ့အာရှဒေသဆိုင်ရာတွင်ညွှန်ကြားရေးမှူး Phil Robertson က AP သတင်းဌာနကိုပြောဆိုပါရခင်ဗျာ
။ဟောင်ကောင်အောက်ခြေရဲမှူး Carrie Lam က3လကြာအုံကြွရိုက်ခတ်လာတဲ့အစိုးရစံကြီးဆန္ဒပြပွဲတွေအဆုံးသတ်ဖို့အတွက်သူမယာရုကဆင်းပေးမှာမဟုတ်ဘူးတရုတ်စိုးရကလည်းသူမကိုယာရုကထွက်ဖို့မဟန်တာဘူးဟောင်ကောင်ပြည်ထောင်စုကိုဆက်ရှင်းသွားခြင်းတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ် အချို့ရမှုလမ်းအနေနဲ့ပြီးခဲ့တဲ့ဘက်ကစီးပွားရေးလုပ်ငန်းရှင်တစုနဲ့တွေ့ရမှာတရားခံတွေကိုတရုတ်ပြည်မှာကြီးလွှဲပြောင်းပေးရေးဥပဒေမူကြမ်းသူမတင်ခဲ့တာကြောင့်ဟောင်ကောင်မှာကတောင်းကနင်းတွေဖြစ်ကုန်တဲ့ဒီလူရက်တွေအတွက်တောင်းပန်ပါတယ်ဖြစ်နိုင်ရင်သူမရာထူးကနှုတ်ထွက်ခြင်းတယ်လို့ပြောခဲ့တဲ့အသံဖိုင်တစ်ခုကို Writers သတင်းဌာနကထုတ်ပြန်လိုက်ပြီးမှအခုလိုတုံ့ပြန်ပြောလာတာပါတကယ်တော့ဒီတန်တရားတရားခံလွှဲပြောင်းရေးမူကြမ်းကြောင့်ဟောင်ကောင်ဆန္ဒပြပွဲတွေစဖြစ်လာခဲ့တာပါဒီနေ့သတင်းတောက်တွေနဲ့တွေ့ရမှာအုတ်ချွေမှုလမ်းကသူမအနေနဲ့နှုတ်ထွက်မဲ့ကိစ္စကိုတရုတ်ဆွေးရနဲ့ဆွေးနွေးဖို့စိတ်တောင်မကူခဲ့ဘူးပြီးခဲ့တဲ့3လအတွင်းမှာလည်းဟောင်ကောင်ပြည်ထောင်စုကရှင်းပြနိုင်ဖို့အတွက်သူမအုတ်ချွေရေးဖွဲ့ဆက်နေသွားဖို့သာအထက်ထက်စဉ်းစားမိခဲ့တာပါလို့ဆိုပါတယ်ဒါအပြင်ဒီအတန်ဖိုင်ကိုထုတ်ပြန်လိုက်တာကလက်ခံနိုင်စရာအကြောင်းမရှိဘူးလို့လည်းအုတ်ချွေမှုလမ်းကဝေဖန်ခဲ့ပါတယ်ဟောင်ကောင်ဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးလက်ရှိမှာဒီတရားခံလွှဲပြောင်းရေးမူကြမ်းကိုဆိုင်းငံ့ထားပေမဲ့ဟောင်ကောင်မှာဒီမိုကရေစီပုံမရရှိရင်းနဲ့ရဲတွေရဲ့ဆန္ဒပြပွဲတွေပေါ်ရက်စက်တဲ့လုပ်ရက်တွေပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ဆက်လက်တောင်းဆိုဆန္ဒပြနေကြပါတယ်။ဒီတောင်းဆိုမှုတွေပေါ်အစိုးရဘက်ကလိုက်လျောပေးဖို့ဟောင်ကောင်ကအလဲတန်းနဲ့ထက်တန်းချောင်းသာ1,000+ဟာလဲအတန်းမတက်ပဲမျက်နှာဖုံးစွပ်အနက်ရောင်အင်ဂျီတွေဝတ်ဆင်ပြီးအစိုးရဌာနချုပ်အနီးကပန်းချန်တဲ့တက္ကသိုလ်ထဲမှာမနေ့ကဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေပုံမပြင်းထန်လာနိုင်မြ။ရဲတွေဘက်ကအင်အားသုံးဖိနှိပ်မှုတွေပုံမပြင်းထန်လာနေပြီးဆန္ဒပြသူတွေဘက်ကလည်းအကြမ်းဖက်မှုတွေရှိလာကအ ਨੇ ဆုံးလူပေါင်း160နီးပါးထိမ့်သိမ်းခံထားရပါတယ်ခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းကမူလာရန်ကျောင်းတစ်ကျောင်းမှာတင်းလာနေကကလေးရှိဦးအသက်ခံခဲ့ရပါတယ်ဟျူဘေးပြည်နယ်ချောင်ယန်ဖိုရွာကဒီတက်ခတ်မှုမှာတခြားကျောင်းသား2ဦးဒဏ်ရာရသွားတယ်လို့အန်ရှိမြို့ရဲဌာနသတင်းကထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုကျူးလွန်သူလို့တနင်္လာရှိရဲ့အသက်40အရွယ်အမျိုးသားကိုတော့အခုခါမှာဖမ်းဆီးထားပါတယ်ဘလို့ပုံစံမျိုးနဲ့တိုက်ခိုက်ရတယ်ဆိုတာကိုသတင်းမထုတ်ပြန်သေးပေမဲ့လည်းအခုနှစ်ပိုင်းနေအတွင်းတရုတ်နိုင်ငံကကျောင်းတွေမှာဓားနဲ့တိုက်ခိုက်တာကြောင့်သေဆုံးဒဏ်ရာရလေရှိပါတယ်2018 April လတုန်းကအနောက်မြောက်ပြည်နယ်ရှမ်းရှိအလဲတန်းကျောင်းကတိုက်ခိုက်မှုမှာကလေး9ဦးသေဆုံးပြီးတော့လွန်ခဲ့တဲ့နှစ်အောက်တိုဘာလကချုံကင်းမြို့မူလာတန်းကျောင်းတစ်ကျောင်းမှာဓားနဲ့တိုက်ခိုက်မှုအတွင်းကလေး14ဦးဒဏ်ရာရသွားပါတယ်ခင်ဗျာ
ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုကူတာရက်စ်ကအီဘိုလာရောဂါတိုက်ဖျက်ရေးအလှငွေပေးဖို့ကတိပြုထားသူတွေအနေနဲ့ပေးထားတဲ့ဂရီတိုင်းဆောင်ရွက်ကြဖို့နှိုးဆော်လိုက်ပါတယ်။အီဘိုလာရောဂါကူးစက်မှုဖြစ်ပွားနေတဲ့ကွန်ဂိုနိုင်ငံရောဂါကူးသရေးစင်တာကိုအထွေမှုချုပ်ကူတာရက်စ်တွားရောက်ကြည့်ရှုပြီးနောက်တစ်နေ့မနေ့တနင်္လာနေ့မှာအခုလိုတိုက်တွန်းလိုက်တာပါ။အထွေမှုချုပ်ကူတာရက်စ်ကငွေလိဖို့ဂရုပြုထားတဲ့နိုင်ငံတွေအနေနဲ့ဒီနှစ်မကုန်ခင်အထိငွေဆက်ထည့်သွားဖို့အရေးကြီးတယ်လို့အလေးနဲ့ပြောခဲ့ပါတယ်။အထွေမှုချုပ်ကူတာရက်စ်ကပဲလက်ရှိမှာရောဂါတိုက်ဖျက်ရေးအတွက်ဒီနှစ်ကုန်ပိုင်းအထိသုံးစွဲဖို့လိုတဲ့ငွေပမာဏရဲ့15ရာခိုင်နှုန်းသာလက်ခံရရှိထားတယ်လို့ဆိုပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကဝင်းမင်းတို့ကပြောပြသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဖြတ်သွားတဲ့အချိန်အေးအဖွဲ့ကဘုံခွဲပြီးတော့ရွာထဲကနေပြစ်ခတ်တက်ခဲ့တာကြောင့်စစ်ကြောင်းကပြန်ပစ်ပြီးတိုက်ပွဲဖြစ်ခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒါပေမဲ့အေးအဖွဲ့ကတော့အဲ့ဒီဘက်မှာတိုက်ပွဲဖြစ်တာမရှိဘူးလို့ညင်ပါတယ်။ပြစ်ခတ်မှုအတွင်းရွာသား9ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရက်ရွာလူမှုကဲဆေးရေးအဖွဲ့တဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကျေးရွာနဲ့တောင်တောင်ရိုးကျေးရွာကြားအာရှလမ်းမပေါ်လမ်းလုံခြုံရေးယူထားတဲ့မြမတပ်မတော်စစ်ကြောင်းကိုမနေ့ညနေပိုင်းမှာအေးရခိုင်လက်နက်ကိုင်ဖွဲ့ကနေဘုံခွဲပစ်ခတ်တိုက်ခိုက်လို့အေးဖွဲ့ခုံလုံးရွာဘက်ကိုစစ်ကြောင်းကပြန်ပြီးပစ်ခတ်ချင်းမုန်းခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ပြောခွေရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ
်။နေ့ကကျွန်တော်တို့အုပ်ချုပ်မှုစစ်ကားလုပ်ဖို့ဆိုပြီးတော့စစ်ကြောင်းတစ်ကြောင်းအားကျွန်တော်တို့တောက်တော်ကနေမဟာဘူးလူချက်ကိုသွားတာတရက်တပင်သွားအဝင်မှာတရားတစ်စင်းကြီးကအဲ့တရားတစ်စင်းမှာတော့နောက်ပြန်ခါကျတော့မိုင်းနှလုံးခွဲခံတရက်တပင်ရွာတွေကနေပြီးတော့လက်နဲ့ငယ်လေးနဲ့ပြန်ပြုတ်ပြီးတော့မှဒီအစ်ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီတာတဲ့နေရာကိုပြန်ဖြစ်တာ။ကြောင်ရန်လူတွေဒီတရက်တပင်ထဲကိုရောက်နေတာကိုအဲ့ဒီတရက်တပင်ရွာတွေကဟာလားကျွန်တော်တို့တက်နေပါတယ်သတင်းသေးတာလည်းနော်ပူပေါင်းပါဝင်ဆောင်ရွက်မှုလည်းမရှိဘူး။ဒီရက်ခါကျမှရွာဟိုဟာဖြစ်တဲ့ဒီဟာဖြစ်တဲ့ဆိုပြီးတော့တော့ပြောတော့တော့ရောက်တယ်။သူ့ဘာလုံးနေလို့ကတော့ဒီဟာတွေကဆက်ပြီးဖြစ်နေတော့ကြမ်းကြီးရယ်ဆိုတော့ရွာတွေကလက်ခံနေရင်တော့သူရစ်ပူပြည့်လေးစီတွေကတော့ဘယ်သူပြည့်လို့စီမှန်လို့ကတော့မသိဘူး။ကြောင်းချေခံပြီးတော့မှဟာလာလူလူရဲမှဟာလာထုံယူပြီးတော့မှတော့ဒီလိုပဲလုပ်နေတာကြာရွယ်လေအေးရဲ့စနစ်ကြီးကဒီလိုပဲလေ။တော့ပြစ်ပြီးသွားနေဟာလာရွာလာမှန်တယ်ပြောတယ်။အဲ့မှန်တဲ့ရွာကတွေကမိမလည်းယောက်ျားတွေနိုင်အဲ့ယောက်ျားတွေကအေးပဲ။တော့သုံးမဟုတ်အေးမှန်နေပြီ
။ဒီပြစ်ကမှုတွင်တရက်တပင်ရွှေတလဲကြောက်တလုံးရေပါစတဲ့ကြေးရွာလေးရွာကရွာသားခုနှစ်ဦးသိခိုက်တန်ရာရရှိခဲ့တယ်လို့ခြေကရုဏာသွေးအလှူရှင်များတင်ဥက္ကဋ္ဌဘူအောင်သိန်းကပြောပါတယ်။
မနေ့ကတင်းတော်ကကြောင်ဖြစ်တဲ့ခါကျတော့ဘုံကွေးတွေကျွန်တော်တို့တောင်းလို့ရရောနဲ့ကျဲတယ်ရရောကြားပါဘုံမလုံးကွေးပါဘိုင်းကွေးရပါနဲ့အဲ့မှာရောထင်းမှာကကြောင်ကနေပြီးတော့နန်းပြီးတော့ဟိုက်တာပေါ့လာလာချီကြားရဘုံဆန်ကြားရဒီလိုဖြစ်ခဲ့တဲ့အရာတွေတော့ရှိပါတယ်အဲ့မှာတရားရရကြတယ်သူကစိတ်ုံတွေပေါ်ကြတယ်နာခလို့တော့ရှိပါတယ်ဒါပြည့်ကြတဲ့ရတာပါလေဥတော်ကနောက်ပေါင်းလေနောက်ဝမ်းပိုက်ရမှာကတော့သုံးနေကလေးကတော့ပါပါကျွန်တော်တို့ရွာဟာဒါအာချားလဲတစ်ဖက်တစ်ဖက်မှာရှိရပါတယ်ရတဲ့ရွာပေါ့အဲ့ရွာအလီမှာသူစကြောင်းရွာပေါ့ဆက်ကြတာပေါ့နော်အဲ့ဆက်ပိုက်ရပါစကြောင်းရွာပေါ့သူကတော့လင်းပစ်တာတော့မြင်နေရပါ
ကြည်တိမှန်ခဲ့သူခုနူးကတော့ကြောက်တော်မျိုးနဲ့တရရပင်ကြီးပါသားနှုတ်ရွှေသလဲရွာကနှုတ်ကြောက်တလုံးရွာသားကသူရေဘရွာသားကနှုတ်ဖြစ်တယ်လို့သူကဆိုပါတယ်လက်ရှိလူနာတွေကိုကြောက်တော်စေယုံကိုပို့ဆောင်ထားရတယ်လို့ဥပိုးအောင်သိန်းကပြောပါတယ်
အဲဒါရီရောပြောပါတယ်ကျောက်တော်ပြည်သူ့စေယုံကြီးကျန်ဝင်ရောမင်းကတော့ဆောညာတဲ့ရှင်တွေကမရှိဘူးပြောပါချိုးကဆွေးဆဲရမယ်ပါလူနာတွေပါတယ်ပြောတယ်မိုင်းကြတယ်ပါလေရှိရတယ
်မင်းကပြေခမ်းမှုဖြစ်စဉ်တွင်တရက်တပင်ကြေးရွာရှိမဟာနွယ်ကိုပိုင်ထက်တန်းကျောင်းကကျောင်းသူ၄ဦးကျောင်းလိုက်ပြီးသတိလစ်သွားတယ်လို့ကျောက်တော်စေယုံကိုပို့ဆောင်ခရရကျောင်းသူကပြောပါတယ်မနေ့ကတနေ့တည်းမှာပဲကြောက်တော်မြို့နယ်ပြင်ပူရီတောင်ဖုန်ညိုလိမ့်နဲ့မြောက်မြို့နယ်ဆက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ပြောခွေရပူမှုချုပ်စော်မင်းထွန်းကပြောပါတယ
်ဖုန်ညိုလိမ့်ဘက်မှာတော့ဒီလိုဖြစ်ဖြစ်တက်ခိုင်းပြီးတချို့ဖြစ်ပွားကြတာရှိတယ်မြောက်ဘက်မှာတော့ပန်းမြောင်ရဲ့အစီတောင်ဘက်မှာအားမှန်6000လောက်အကွာမှာတော့ဒီလိုဖြစ်ဖြစ်တက်ပွဲဖြစ်ပွားကြတာရှိတယ
်မနေ့ကပူရီတောင်ဖုန်ညိုလိမ့်နဲ့ပန်းမြောင်ဘက်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မသိရသေးပေမဲ့ကြောက်တော်မြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဧဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကခုလိုပြောပါတယ်
ဟုတ်မနေ့ကတော့ကြောက်တော်တရက်ပင်ဘက်မှာတော့ဒီဗမာစစ်တပ်ဘက်ကနေပြီးတော့ဒီတစ်ဖက်သက်ပြစ်ခတ်တဲ့ဥစ္စာတွေတော့ရှိတယ်တိုက်ပွဲဖြစ်တာမဟုတ်ပဲနဲ့သူတို့ကဟိုရွာထင်းကိုဒါရည်ရွယ်ချက်ရှိရှိနဲ့နေပြီးဖြစ်တာဘုရားဘက်မှာတိုက်ပွဲတွေတော့ရှိတယ်လို့တော့ပြောတယ်ဒါမှမဟုတ်ဘလို့အနေထားရှိလေကျွန်တော်လည်းအဲ့ဒါအသေးချာမသိသေးဘူ
းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆွဲမှာမြန်မာစစ်တပ်နဲ့ဧဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံရွာသားတွေလည်းစိတ်ရှောင်နေရပါတယ်ဒီအပိုင်းတွင်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားမှုရော့ကျလာလို့စစ်ရှောင်ဥယျာဉ်ရော့လာတယ်လို့အကူအညီပေးဆောင်နေသူတွေကပြောပြီးလက်ရှိစစ်ရှောင်တွေရဲ့အခြေအနေကိုတော့ပလက်ဝါစစ်ရှောင်ကူညီရေးဥက္ကဋ္ဌဥဝေတန်းကခုလိုပြောပါတယ်
ကျွန်တော်တို့စီးရင်ရတော့ရွာတွေမှာခုံလုံးတဲ့အိမ်ဆောင်စုက380ရှိတယ်လူကြီးတွေအားဖြင့်တော့အောင်နာ80ကျော်ပေါ့ဒါကြောင့်တော့တောင်းဆိုရတာကဒီခုံလုံးမှာကိုယ့်ရဲ့ရွာတွေပြန်ကိုယ့်ရဲ့နေအိမ်မှာပြန်သွားကြရအောင်ဒီလိုကတော့ဆိုတာကလည်း6ဘတ်ဆိုင်ဈာနေခါတို့ထောက်ပံ့တာ
ဒီခိုင်ပြင်းတဲ့တွင်းမှာစိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့မြစစ်ရှောင်းဥယျာဉ်9000ဝန်းကျင်ကရှိလာနေပြီလို့ရခိုင်စစ်ရှောင်းကူညီရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ရခိုင်ဘက်ကစစ်ပွဲအခြေအနေကိုနိုင်ကွန်အိမ်မင်းများတင်ပြပို့သွားတာပါရှင်သောတာရှင်များရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တခါကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေညနေ9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း Intel Set 17နဲ့ Mia Set 3 Pro တွေကနေဖန်ယူနားဆင်နိုင်ပါတယ်။အခုတော့ရှမ်းပြည်မြောက်ပိုင်းဘက်ကတိုက်ပွဲအခြေအနေတင်ပြဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမူဆယ်လမ်းမကကုတ်ခဲမြို့အနီးမှာဒီကနေ့ကားလမ်းကိုပိတ်ဆို့တာတွေရှိခဲ့တယ်လို့တိုက်ခိုက်တာတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။မနေ့ညနေပိုင်းကကုတ်ခဲမြို့အနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ခွေခုတ်နဲ့မန်ကန်စတဲ့ခြေရွာကလူ300နီးပါးလောက်မြို့ပေါ်ကိုတိမ်ရှောင်လာတာတွေရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းရဲ့နောက်ဆုံးအခြေအနေကိုတော့ PO မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လ15ရက်နေ့ကစတင်ခဲ့တဲ့မန္တလေးလာရှိုးကုတ်ခိုင်မူဆယ်ပြည်တော်စုလမ်းပေါ်ကတိုက်ပွဲတွေဟာရပ်ပေါင်း20နီးပါးကြာမြင့်လာတဲ့အထိငြိမ်သက်သွားတာမရှိသေးပဲဆက်လက်ဖြစ်ပွားနေဆဲရှိပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတမ်ဘရော့ဒရင်းမှန်ပြန်ကြားရေးအဖွဲ့တွင်ရင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ဒီမနက်ပိုင်းမှာတော့တိတိကျကျအမြင်နဲ့တော့ရှိတယ်။အသေးစိတ်တော့ကျွန်တော်မသိရဘူး။မနေ့ကတော့ကျွန်တော်တို့ဒီဟိုမြေပြင်ပိုင်းတော့မှာနောက်ဆက်ကရဲ့တောင်ဘက်မှာဒီဘက်တောင်နေရာမှာတော့ကျွန်တော်တို့အဲဒီကောင်ကြီးတမ်းပါကြီးပေါ်မှာကျွန်တော်လမ်းလုံးကြီးချောင်းဒီကိုလာရောက်ဖြစ်ခါရှိတယ်။အဲ့ဒါဖြစ်နေခြင်းဖြစ်တယ်။ညနေပိုင်းမှာတော့ကျွန်တော်ခုခိုင်းတယ်မှာအဲခုခိုင်းမြို့ကိုရင်းအားတော့ကျွန်တော်နောက်ဆက်ပြကတတ်တဲ့ဘုံအတွက်အဲချင်းကြလာတာရှိတယ်။အဲဒီအားစုတော်တော်များများချင်းကြလာတယ်။အဲဒီချင်းကြလာတဲ့အတွက်ကျွန်တော်တတိယရတဲ့ချင်းချင်းချိန်မုံးလိုက်နိုင်တယ်။အဲဒီဖြစ်ပြတတ်ခိုင်းမှုကတော့ရှိပါလေ။
တနင်္လာနေ့ကကုတ်ခိုင်မြို့ညီဖြစ်ပွားတဲ့တိုက်ပွဲမှာတမ်မရော်ကစေရဟတ်ရင်နှစီနဲ့မိနစ်30နီးပါးလောက်ပြစ်ခတ်ခဲ့ကြောင်းလဲဒေသခံတွေကပြောပါတယ်။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းမာမေးအဖွဲ့ဝင် TNLA ခေါ်တအန်းပလောင်တပ်ဖွဲ့ဘက်ကိုမေးမြန်းနိုင်ဖို့ဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။
ကိုခိုင်မျိုးကရေပေါ်ကဲစေးကိုရဲ့အဖွဲ့ရဲ့တာဝန်ရှိသူတူကတော့ဒီနေ့ဖြစ်ပေါ်တဲ့လမ်းပိတ်ဆုံးမှုနဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်အခုမနေ့အစောပိုင်းကတော့ရှိကင်းသာတာဝရိုင်ပတ်ဝန်းကျင်မှာကားရန်ကားကိုကလန့်ခံပြီးတော့ပိတ်ထားတယ်အခုတော့ပြန်ပွင့်သွားပြန်ပြီခင်ဗျဒီနေ့ကတော့အဲ့ဒီရှိကင်းသာဘက်မှာပဲတိုက်ပွဲဖြစ်တယ်လို့ကြားရတယ်ခင်ဗျ
ဒီနေ့လာနေညနေပိုင်းကကုတ်ခိုင်မျိုးနီဖြစ်ပေါ်တဲ့တိုက်ပွဲကြောင့်အနီးအနားကရွာသူရွာသားသုံးရာလောက်ဟာကုတ်ခိုင်မျိုးပေါ်ကိုတင်းရှောင်လာကြောင်းလဲသူကဆက်ပြောပါတယ်မင်းကဟာဖြစ်သွားတဲ့နေရာကရွာသားတွေကြီးလာတာဒီနေ့အမြင့်ဆက်ဆက်လောက်ရှိတယ်အမြင့်ဆက်ဆက်လောက်ကိုကျွန်တော်တို့ဒီကုတ်ခိုင်မျိုးမှာအခုဖက်ထားတဲ့ကျွန်တော်တို့လက်ရှိခွင့်ရကရင်တော့တွားပြီးတော့ဥဆောင်ဦးရဲ့
ဆိုတာရှိတယ်ဗျာအကောင်လုံးဆိုရင်တော့ပထမလက်ကျန်နဲ့ဒီနေ့အစ်စ်ထက်ရောက်တာနဲ့ဆိုလို့ရှိရင်တော့600လောက်ရှိမှာပေါ့
လက်တလောကုတ်ไข่မျိုးပေါ်ကိုတင်းဆောင်လာသူ300လောက်ဟာဝေခုံနဲ့မန်ချန်ရွာဘက်ကဖြစ်ကြောင်းနဲ့စစ်ဆောင်တွေအားလုံးကိုနေရာ6နေရာမှာဖြန့်ခွဲထားရှိပေးပြီးမြို့နယ်အာနာပိုင်တွေနဲ့ပရာဟိတအဖွဲ့တွေကအကူအညီစောင့်ရှောက်ထားကြောင်းပြောပါတယ်လက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့အဖွဲ့တွေဟာ TNLA ခေါ်တအန်းပလောင် MNDA ခေါ်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်ပြီးဒီမဟာမိတ်အဖွဲ့တွေကရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေရပ်ဆိုင်ဖို့တောင်းဆိုတာမရခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းကပြည်အောင်စုလမ်းမပေါ်မှာပါတိုက်ပွဲတွေကျပြန့်လာတာဖြစ်ပါတယ်ပြီးခဲ့တဲ့လကုံပိုင်းကတော့အစိုးရနဲ့မဟာမိတ်၃ဘွဲ့ကျိုင်းတုံမြို့မှာညင်ချမ်းရေးအတွက်တွစ်ဆုံဆွေးနွေးတာတွေရှိပေမဲ့တိုက်ပွဲတွေကတော့ဂနေထီဆက်လက်ဖြစ်ပွားနေသလိုအခုလလယ်ပိုင်းမှာလည်းထပ်မံတွစ်ဆုံဆွေးနွေးဖို့အတွက်သဘောတူထားပါတယ
်ဘောရှိနေခင်ဗျာမြမပီတရားရေးမှန်နိုင်တဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များများရှိနေပါတယ်တရားရုံးတွေတရားသူကြီးတွေအနေနဲ့အုတ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စီနီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မလို့အခုလာမယ့်အင်္ဂါနေ့ညတိုက်လေလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်နိုင်ဟာဘလောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေသွားရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်တော်ရရှိမှုကိုကြိုးပါရစေခင်ဗျာ။
ဒီကနေ့ည9:00နာရီမှာဆွေးနွေးကြမယ့်ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ71925ရိုးတကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့တောင်ကိုရီးယားသမရရဲ့မြန်မာခီးစဉ်သတင်းတင်ပြပါမယ်။လူအခွင့်ရေးရှိနေတဲ့ဦးအဖြစ်နဲ့ထင်ရှားတဲ့တောင်ကိုရီးယားသမရမွန်ဂျေအင်းနဲ့မြန်မာနိုင်ငံရောက်ရှိနေစဉ်အတွင်းလူအခွင့်ရေးကိစ္စတွေထက်စီးပွားရေးဖက်ကိုဦးစားပေးဆောင်ရွက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟီးလီကဝေဖန်ခဲ့ပါတယ်။မြန်မာကောင်းဆောင်တို့အောင်ဆန်းစုကြည်အနေနဲ့ဆယ်စုနှစ်တွင်တည်းကဒုက္ခရောက်ခဲ့တဲ့ရိုဟင်ဂျာတွေအရေးကိုပြောဆိုဖို့အချိန်ကြာနေပြီလို့လဲမစ်ယန်ဟီလီကတိုက်တွန်းခဲ့ပါတယ်။မစ်ယန်ဟီလီနဲ့ Riders သတင်းထားရဲ့မေးမြန်းထားတာကိုအခြေခံပြီးကိုသားညုံကပြောပြထားပါတယ်ရှင
်။တောင်ကိုရီးယားသမ္မတမွန်ဂျင်အင်းရဲ့အခုမြန်မာနိုင်ငံခီးစဉ်တွင်ကမ္ဘာအခြားတိုက်မြီတွေဆောင်နေကြအတိုင်းပဲလူတွေရဲ့နစ်နာခံစားချက်တွေတဲ့တိုက်မြီစီးပွားရေးအကျိုးစီးပွားကိစ္စတွေကိုပဲဦးစားပေးဆောင်ရွက်တာဟာရှက်ဖွဲ့ကိစ္စဖြစ်တယ်လို့မစ်ယန်ဟီလီကပြောပါတယ်။မြန်မာကောင်းဆောင်ဒေါ်ဆန်းစုကြည်ဟာလူခွင်နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ပြရုပ်တစ်ခုဖြစ်ခဲ့တယ်လို့ပဲတောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာလည်းလူခွင်ရှိနေတူဖြစ်နေထင်ရှားခဲ့တာကိုထောက်ပြီးတော့ဒီကောင်းဆောင်နှစ်ဦးရဲ့တွေ့ဆုံမှုကအခြားကောင်းဆောင်တွေတွေ့ဆုံတယ်လို့တော့မဖြစ်သင့်ဘူးဆိုတဲ့သဘောတောင်ကိုရီးယားနိုင်ငံသားဖြစ်တဲ့မစ်ယန်ဟီလီကဝေဖန်သွားတာပ
ါ But our president has a enjoys a great history of being a human rights lawyer.But I'm afraid that he hasn't been really
speaking out. ကျမတို့သမရကြီးဟာလူ့အခွင့်အရေးရှေ့နေတယောက်အဖြစ်နဲ့အထင်ကရသမိုင်းရှိထားတာပါ။ဒါပေမဲ့လည်းလူ့အခွင့်အရေးနဲ့ပတ်သက်လို့မပြောမဆိုတာကိုကျမစိုးရိမ်ပါတယ်
။နိုင်ငံတကာအတိုင်းအဝန်းမှာလူ့အခွင့်အရေးလှုပ်ရှားမှုပြရုပ်ဖြစ်ခဲ့တဲ့ဒေါ်ဆန်းစုကြည်ဟာလည်းတာမန်နိုင်ငံကောင်းဆောင်တူအနေနဲ့သမိုင်းတန်ဖို့ရော့သွားတယ်လို့တောင်ကိုရီးယားတက္ကသိုလ်ပမောက္ခတူလည်းဖြစ်တဲ့မစ္စတာဟီလီကပြောပါတယ်။အထူးသဖြင့်ကတော့ဆယ်စုနှစ်နဲ့ချီပြီးတော့ခံစားလာခဲ့ရတဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရည်ရွယ်ချက်ကိုဝေဖန်ခဲ့တာပါ
။ I think that she enjoys the popular vote very much. And I think that she should step up and really speak out.
John Suji ha lulu thauk khan me o ato ji ko ya tha du ba. Tu a ne ne Rohingya re ye khan sa nyin na mu re ko thauk pho pyo de ni bi lo jama tin ma de.
မြန်မာနိုင်ငံအနောက်ဖက်ခြမ်းရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးတော့ဒေါင်ဆန်းစုကြည်ဘက်ကနှုတ်ဆက်နေတယ်။မြန်မာစစ်တပ်ရဲ့လုပ်ရည်တွေကိုခုခံကာကွယ်ပေးနေတယ်လို့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကဆွဆဲနေကြတာပါ။2018ခုနှစ်တုန်းကရခိုင်မြောက်ပိုင်းကလုံခြုံရေးဆက်ဆင်ရေးတွေကြောင့်ရိုဟင်ဂျာဒုက္ခသည်တင်ငန်းအင်ဒီဂျင်နေဇက်ဘက်ကိုထွက်ပြေးခဲ့ရပါတယ်။အဲဒီကလူ့ခွင့်ချိုးဖောက်မှုတွေဟာဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုဖြစ်တယ်လို့လူ့ခွင့်ရေးဖွဲ့တွေဘက်ကဆွဆဲပါတယ်။ဒီတက်တာဝန်ရှိတယ်လို့ဆိုပြီးတော့မြန်မာစစ်ဖက်ခေါင်းဆောင်တွေကိုလည်းအမေရိကန်ပြည်ထောင်စုကရေးယူထားပါတယ်။မြန်မာစစ်ရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုပဲဒီအဖြစ်အပျက်တွေပေါ်မှာပြည်တွင်းမှာပဲစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောထားပါတယ်။မစ္စယန်ဟီလီအပါအဝင်လူခွင့်သမားတွေကတော့ဒီအဖြစ်အပျက်မှာအနာအပါတီခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်မှလည်းတစုံတရာတာဝန်ရှိတယ်လို့ယူဆကြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းတို့ဒီကနေ့တွေ့ဆုံပြီးတော့ပူးတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့နိုင်ငံကုံသွေးကြီးနဲ့ဖွံ့ဖြိုးဆိုင်ရာဖူးတွက်ဆောင်ရွက်မဲ့ကိစ္စတွေကိုပဲလေးပြပြောခဲ့ပါရယ်။တောင်ကိုရီးယားသမ္မတရဲ့အခုခီးစဉ်အတွက်မှာလည်းမြန်မာနိုင်ငံတွေရည်တည်မြှောက်နှံနေကြတဲ့ကိုရီးယားကုမ္ပဏီတွေအတွက်ကိုရီးယားစုရဲ့ကုံသွေးရုံးဖွဲ့မဲ့ကိစ္စနဲ့အထူးဆုံးအုံမြင့်ချဖို့ကိစ္စတွေဟာအဓိကလို့ဖြစ်နေပါရယ်ခင်ဗျာ
။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့မြန်မာခီးစဉ်အတွက်နဲ့ပတ်သက်ပြီးတော့ကိုသားညွန့်ဦးကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါရယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေခင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ရပါရယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရယ်ရှင်။အခုတော့ကြာနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကိုအောင်ကတည်းကပြောပြပေးပါဦ
း။ American Bianzi California တောင်ပိုင်းကမ်းခြေတစ်ခုမှာသင်္ဘောတစ်စီးမိလောင်ခဲ့တဲ့အတွက်အနည်းဆုံးလူရှိဦးသေဆုံးပြီးတော့26ဦးပျောက်ဆုံးနေတယ်လို့ကမ်းခြေဆောင်တပ်ဖွဲ့ကပြောပါရတယ်။အပျော်တမ်းရေငုပ်ဖို့ခီးတွေကိုတည်ဆောင်လာတဲ့ဒီသင်္ဘောဟာတနင်္လာနေ့အာရုံမတက်ခင်အချိန်မှာမိလောင်ခဲ့တာဖြစ်ပြီးအဲဒီအချိန်ကဒီခီးတွေသင်္ဘောပေါ်မှာအိပ်ပျော်နေခဲ့ကြတာပါ။ကယ်ဆယ်ရေးသမားတွေကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတညလုံးမိုးလင်းထိဆက်လုပ်သွားမှာဖြစ်တယ်။ဒါပေမဲ့အဆိုးဆုံးအခြေအနေကိုလည်းကြိုပြင်ထားရမယ်လို့ထုတ်ပြောခဲ့ပါရယ်။မီတာ20ရေရှိတဲ့ဒီသင်္ဘောကို Santa Barbara ကမ်းခြေက Santa Cruz Tuna မှာကြောက်ချထားခဲ့ခြင်းဒီသင်္ဘောမီးလောင်တဲ့သတင်းရရချင်းကယ်ဆယ်ရေးအဖွဲ့တွေတွားရောက်ခဲ့ပြီးသင်္ဘောဝန်ထမ်း5ဦးကိုကယ်ဆယ်နိုင်ခဲ့ပါရယ်။ဒီသင်္ဘောဝန်ထမ်း5ဦးကတော့မဆိုးရင်ရတဲ့ဒီကိတ်တန်ရံတွေရထားပြီးတော့ပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေဆဲဖြစ်ပါရယ်။တနင်္လာနေ့မှာကြာရောက်ခဲ့တဲ့အမေရိကန်လုံသမားနေအားလည်းရက်ပါဆက်သွားတဲ့ဒီပြီးခဲ့တဲ့စနေတနင်္ဂနွေမှာကယ်လီဖိုးနီးယားတောင်ပိုင်းမှာဒီအပျော်ပါရင်ငုတ်ခီးထွက်သူတွေဒီသင်္ဘောပေါ်မှာရှိနေကြတာပါ။ဒိုရီယန်အတ္လန်တစ်ဟာရီကိန်းမွန်နိုင်းဟာဂရန်ဘာဟာမားအိုင်လန်ကျွန်းမြောက်ဖြားမှာအင်အားကောင်းကောင်းနဲ့ဆက်ပြီးတော့တိုက်ခတ်နေတာကြောင့်ဘာဟာမားကျွန်းစုမှာနေထိုင်သူတွေဟာဒီမွန်နိုင်းတံကိုအပြင်းထန်ခံနေရပါတယ်။မွန်နိုင်းကြောင့်လေပြင်းနဲ့တိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးရေရှမ်းတာတွေလည်းဖြစ်နေပါတယ်။ကျွန်းစုတွေမှာတနင်္ဂနွေနေ့ညပဲစတင်တိုက်ခတ်ခဲ့တဲ့မုန်တွေဟာတနင်္လာနေ့တနေ့လုံးထိခက်ပြေးပြေးသာရွေရှားတိုက်ခတ်နေကြတာပါ။အီရန်သမ္မတဟက်ဆန်ရိုဟနီကအမေရိကန်နဲ့နှစ်ဖက်မဆွေးနွေးနိုင်ဘူးလို့ဒီကနေ့ညင်းဆိုလိုက်ပါတယ်။အီရန်လွှတ်တော်မှာမင်းကွန်းပြောရမှာသမ္မတရိုဟနီကအမေရိကန်နဲ့ညှိနှိုင်းဆွေးနွေးပွဲတွေပြန်ဖြစ်နိုင်ဖို့တခုရဲသောနီလန်ကအမေရိကန်ဘက်ကနေအီရန်ပေါ်ပိတ်ဆို့တံခတ်ထားမှုတွေကိုရုတ်သိမ်းပေးဖို့သာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်သမ္မတရိုဟနီကဒီတရုတ်ပြင်သစ်ရုရှားဂျာမနီဥရောပတမကရောပါပါဝင်လက်မှတ်ထိုးရခဲ့တဲ့နျူကလ িয়ার သဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့လဲသူကပြင်းပြင်းထန်ထန်ဝေဖန်ထားခဲ့ပါတယ်
။တရင်အချင်းချက်ကိုကောင်းအောင်ကြီးညာပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမခင်ဖြစ်တဲ့ဖြစ်ပြီးအတန်ဖိုင်အင်ဂျင်နီယာကတော့ဝက်နာရောဘတ်စ်ဖြစ်ပါတယ်။ VOA American တိုင်းညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့စနေနေ့ထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.
From Washington, this